Facebook Twitter နဲ့နိုင်ငံရေးချက်ကရင်းနှီးမြှုပ်နှံသူတွေအနေနဲ့မြန်မာနိုင်ငံရဲ့လူ့အခွင့်အခြေအနေကိုပံ့ပိုးပေးတယ်ဆိုတာတည်ကြောင်ပေါ်လုတ်ပြဖို့လိုနေပြီလို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့အခွင့်အခြေအနေဆောင်စားစစ်ဆေးမှုရင်းနှီးလေးကအင်္ဂါနေ့ထုတ်ပြန်တဲ့အစီအစဉ်ကမှဖော်ပြထားပါတယ်။ရိုညာမွတ်စလင်ခုနှစ်သိန်း3000လောက်2019ခုနှစ်ကစပြီးမြန်မာနိုင်ငံကနေထွက်ပြေးရတာဟာမြန်မာစစ်တပ်ရဲ့ genocide လူမျိုးစုံတပ်ဖြတ်မှုရည်ရွယ်ချက်နဲ့လှုပ်ဆောင်လာဖြစ်ကုလသမဂ္ဂစုံစမ်းစစ်ဆေးအဖွဲ့ကပြစ်တင်ထားပြီးဒါကိုအာရုံစွဲတဲ့အနေနဲ့နိုင်ငံရေးချင်းချင်းမြှုပ်နှံသူတွေလောက်မြန်မာဘက်ကကြိုးစားနေတယ်လို့ဖော်ပြထားတာပါ။ပဋိပက္ခဖြစ်အောင်ဆုံဆောင်မှုတွေကိုတည်တည်ချာချာမတားဆီးနိုင်ဘူးလို့ဝေဖန်မှုတွေခံခဲ့ရတဲ့နောက် Facebook ကဒီလာထဲမှာပဲမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့လက်နက်ကိုင်တပ်ဖွဲ့လေးဖွဲ့အကောင့်တွေကိုပိတ်ပစ်ခဲ့ပါတယ်။ဒါပေမဲ့ရင်းနှီးလေးကတော့ Facebook ဟာမြန်မာစစ်တပ်နဲ့စစ်တပ်ရဲ့မဟာမိတ်လက်နက်ကိုင်အဖွဲ့တွေကိုတော့မပိတ်ခဲ့တဲ့အတွက်စိုးရိမ်နေလို့သူအစိုးရခံစားမှရေးပါတယ်။ဒါ့အပြင်အခုထုတ်ပြန်တဲ့အစိုးရခံစားကိုကုလသမဂ္ဂလူ့ခွင့်ကောင်စီမှမတ်လ17ရက်ကျန်တူတင်တွဲမှာဖြစ်ကြောင်းလည်းရင်းနှီးလေးကပြောပါတယ်။မြန်မာစစ်တပ်ကတော့လက်နက်ကိုင်တိုက်ခိုက်သူတွေရဲ့ချင်းချောက်မှုကိုတင်းဝင်တုံ့ပြန်တိုက်ခိုက်တာဖြစ်ပြီးဆက်ဆွဲထားတယ်လို့အစုလိုက်ကြုံလိုက်တပ်ဖြတ်မှုတွေအတမပြုတ်ချက်မှုတွေမရှိခဲ့ဘူးလို့ပြောတဲ့အပြင်ဒုက္ခတွေပြန်လာရေးကိုပါကြိုဆိုကြောင်းပြောကြားခဲ့တာပါ